ကိုနိုရေးမှာကိုကျိုးစည်းပွားကိုကြည်တဲ့မူဝါဒကိုကင်ဆယ်ထားတာမျိုးမလုပ်ကြဘို့တရုတ်သမ္မတရှီချင်းပင်ကတိုက်တွန်းလိုက်ပါတယ်ကုလသမဂ္ဂကမ္ဘာပံ IMF အပါအဝင်ကမ္ဘာခေါင်းဆောင်30နီးပါးတက်ရောက်နေတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်က21ရာစုပိုလန်မကြီးနဲ့ကိုနိုရေးခပတ်လမ်းမကြီးစီမံကိန်းနိုင်ငံတကာနှိမ့်နှောဖလှယ်ပွဲကျင်းပနေတဲ့ဒီကနေ့မှာသမ္မတရှီကအဲ့ဒီလိုပြောကြားသွားတာပါဗနာယီငွေကြေးဆိုင်ရာကိစ္စတွေနဲ့တရားဥပဒေစိုးမိုးမှုဆိုင်ရာကိစ္စရပ်တွေအပါအဝင်အကြောင်းအရာတော်တော်များများမှာအာရှနဲ့ဥရောပနိုင်ငံတွေအနီးကပ်ပူးပေါင်းဆောင်ရွက်သွားနိုင်မယ့်အစီအစဉ်တွေကိုလည်းတရုတ်သမ္မတရှီကကြေညာသွားတာဖြစ်ပါတယ်။နှစ်ရက်ကြာဘေကျင်းဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်လည်းတက်ရောက်နေပါတယ်။စိတ်ကန်းတွေလန်ဒရာနဲ့အခြားအဆောက်အုံတွေအခြေခံအဆောက်အုံအများပြားမှာရင်းနှီးမြှုပ်နှံမှုတွေနဲ့အာရှအာဖရိကဥရောပဒေသတစ်လျှောက်ချိတ်ဆက်ကုန်သွယ်မဲ့21ရာစုပိုလန်မကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းကိုတရုတ်အစိုးရကဦးဆောင်နေတာဖြစ်ပါတယ်။ဒီဒေသကြီးတွေမှာတရားဥပဒေစိုးမိုးမှုရှိဖို့အာဂရိလိုက်စားမှုကင်းရှင်းဖို့နဲ့စီးပွားရေးမူဝါဒတွေချမှတ်ဆောင်ရွက်တဲ့နေရာမှာပူးပေါင်းဆောင်ရွက်ဖို့တိုးမြှင့်လှုပ်လာနိုင်မယ်လို့မျှော်လင့်ကြောင်းသမ္မတရှီကပြောပါတယ်။ရုရှား၊အမေရိကန်နဲ့အိန္ဒိယအပါအဝင်အစိုးရအတော်များများကတော့တရုတ်အစိုးရရဲ့ကုန်သွယ်ရေးတိုးမြှင့်မဲ့အစီအစဉ်မှာနိုင်ငံရေးပြောကတွေပါဝင်နေနိုင်တယ်ဆိုပြီးစိုးရိမ်မှုတွေကိုပြောကြပါတယ်။